Welcome to the Voice of America in Burmese.
민가라 바크야. VOA American Day 2020 ပြည့်နှစ် February 1 ရက် စနေ နေ့ မနက် ခင်း အစီအစဉ် တွေ ကို American Bureau Washington DC မြို့ က နေ line to meter 3240 48 တို့ က နေ တိုက်ရိုက် ဖမ်းယူ နားဆင် နိုင် သလို VOA website burmese.vonews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါ တိုက်ရိုက် ထုတ်လွှင့်ပေးနေပါပြီ ခင်ဗျာ ဒီနေ့ မနက် ခင်း အစီအစဉ် မူ ဖြင့် ကျွန်တော် ရမထွန်း က တာဝန် ယူ တင်ဆက် ပေးတော့ပါမယ်
ဒီလိုထိတန်းရောက်နိုင်ငံသားတွေနေ့ပြီးမှာမြန်မာနိုင်ငံကကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းလွှာတော်ဘုံမှာအခုလိုကြကြရောက်ရှိပါတယ်။အဲ့ဒီကြောင့်ကြွေးထားဖို့သလိုပါကလည်းလက်မှတ်ခံတဲ့နဲ့သူ့ငကိုနေတဲ့အိမ်မှာပဲသွားနေတယ်ပေါ့နော်။အဲ့လိုအခြေအနေမှာလို့သမားတွေလက်မှတ်ခံနိုင်တဲ့အခုတော့အကုန်လုံးလူသမားတွေကပြန်ကုန်ကြပြီပေါ့နော်။ဝမ်ပေါင်ကုမ္ပဏီကဝန်ထမ်းတူတရုတ်န
ိုင်းမှာတော့အပတ်စဉ်မြို့သမီးကန္တာသုတဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီသတင်းတွေတွေမတိုင်ခင်တော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ခင်ဗျာ
။တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Delta နဲ့ American Airlines တို့ကလည်းတရုတ်နိုင်ငံကိုပြန်တက်မှုတွေရပ်ဆိုင်းထားမယ့်အကြောင်းတောက်ကြားနေမှာကြေညာလိုက်ပါတယ်။တရုတ်ပြည်မှာကြီးကိုပြန်တက်နေတဲ့လေကြောင်းခီးစဉ်တွေကိုမလ28ရက်နေ့အထိရပ်ဆိုင်းထားမယ်လို့ American Airlines ကကြေညာလိုက်ပါတယ်။ဒါပေမဲ့ဟောင်ကောင်နဲ့ပြည်ဆွေးနေတဲ့လေကြောင်းအစီအစဉ်တွေကိုတော့ဆက်လက်ထားရှိသွားမယ်လို့ဆိုပါတယ်။ Coronavirus ကအများပြည်သူကျန်းမာရေးကိုအန္တရာယ်ဖြစ်စေတဲ့အခြေအနေရှိတာကြောင့်တရုတ်ပြည်မှာကြီးကိုပြေးဆွဲနေတဲ့လေကြောင်းအစီအစဉ်တွေရပ်ဆိုင်းပေးဖို့လေယာဉ်မှူးများအဖွဲ့ကလေကြောင်းလိုင်းကိုတရားစွဲဆိုတောက်ဆိုခဲ့တာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုပြန်တက်နေတဲ့သူတို့ရဲ့လေကြောင်းအစီအစဉ်တွေကို February 6ရက်ကနေ April 30ရက်နေ့အထိရပ်ဆိုင်းထားမယ့်အကြောင်း Delta Airlines ကလည်းပထမဆုံးကြေညာခဲ့ပါတယ်။အမေရိကန်ကနေတရုတ်ပြည်ကိုနောက်ဆုံးပြန်တက်မယ့်လေယာဉ် February 3ရက်နေ့မှာထွက်ခွာမှာဖြစ်ပြီးတရုတ်ပြည်ဘက်ကနေအမေရိကန်ကိုပြန်လာမယ့်နောက်ဆုံးလေယာဉ်ကတော့ February 5ရက်နေ့မှာထွက်ခွာမယ်လို့ဆိုပါတယ်။United Airlines ကလည်းတရုတ်ပြည်မှာကြီးကိုပြန်တက်နေတဲ့လေကြောင်းအစီအစဉ်တွေကိုရှော့ချမဲ့အကြောင်းအစောပိုင်းမှာကြေညာခဲ့ပြီးမှပြန်တက်မှုတွေကို February 6ရက်ကနေမတ်လ28ရက်နေ့အထိရပ်ဆိုင်းထားမဲ့အကြောင်းပြောကြားခဲ့ပါတယ်။လေကြောင်းလိုင်းတွေရဲ့ပြန်တက်မှုတွေရပ်ဆိုင်းတဲ့အစီအစဉ်တွေဟာအမေရိကန်နိုင်ငံသားရေးဌာနနဲ့ရောဂါကာကွယ်ထိချုပ်ရေးဌာန CDC တို့ရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်
။တရုတ်နိုင်ငံကရှန်ဟဲကွမ်တောင်းနဲ့ဂျန်ဆူအပါအဝင်ပြည်နယ်တော်များများမှာဒရင်တစ်ပတ်ကြာတရုတ်နှစ်တကူအားလိုက်ရဲ့ကာလအတွင်းစီးပွားရေးလုပ်ငန်းတွေကိုပိတ်ထားဖို့နဲ့ဖေဖော်ဝါရီလ10ရက်နေ့ဒီလုပ်ငန်းတွေပြန်မစဖို့ညွှန်ကြားချက်ထုတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစဖြစ်တဲ့ဟူပေပြည်နယ်မှာဆိုရင်နှစ်သစ်ကူးကာလအားလိုက်ချက်ကိုသတင်းနှစ်ပတ်တိုးပြီးဖေဖော်ဝါရီလ14ရက်နေ့အထိလုပ်ငန်းတွေကိုပိတ်ထားရမှာပါ။အခုလိုစီးပွားရေးလုပ်ငန်းတွေကိုပိတ်ထားတဲ့အတွက်တိုင်ဝမ်ကျွန်းကနေသွားလုပ်တဲ့လုပ်ငန်းတွေအပါအဝင်တရုတ်အခြေစိုက်စီးပွားရေးလုပ်ငန်းအတော်များများစိုးရိမ်လာကြပါတယ်။တကယ်လို့တရုတ်နိုင်ငံအနေနဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုမထိန်းချုပ်နိုင်ဘူးဆိုရင်ကွန်ဗီစီထုတ်လုပ်ဖြန့်ပြူတဲ့လုပ်ငန်းကြီးတစ်ခုလုံးမှာအနောက်အရှေ့ဖြစ်လာနိုင်ခြေအတွက်စပြီးကြိုတင်တွက်ချက်ပြင်ဆင်နေကြရပါပြီ။အားလိုက်ရဲ့ကာလကိုတရုတ်တာဝန်ရှိသူတွေကတိုးလိုက်ပြီးတဲ့နောက်တိုင်ဝမ်ကကိုထုတ်လုပ်သူအတော်များများဟာသူတို့စီကပစ္စည်းမှားထားသူတွေရဲ့အော်ဒါတွေပေးပို့ရမယ့်ရက်ကိုပြန်ပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံပြန်ပါကစိတ်ဝင်စားကိုအော်ဒါပြောင်းမှားတာတွေလုပ်ခဲ့ကြပါတယ်။တရုတ်နိုင်ငံဟာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာတာကြောင့်2003ခုနှစ်ကအသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ် SARS ရောဂါပိုးကူးစက်ချိန်တုန်းကတည်းကအခုဒီချိန်ကစီးပွားရေးပေါ်ပိုထိခိုက်နိုင်တယ်လို့ရှန်ဟဲမြို့မှာရှိတဲ့ဥရောပကုန်သွယ်ကြီးများအသင်းကလည်းပြောထားပါတယ
်။သမ္မတတော်နဲ့ Trump အောက်လွှတ်တော်ကတရားစွပ်စွထားတဲ့အမှုနှမှုအတွေ့အသက်တွေခေါ်ယူစစ်ဆေးခြင်းမပြုဖို့အထက်လွှတ်တော်ကတောက်ချန်နေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါဟာဒီအမှုနဲ့ပတ်သက်လို့သမ္မတ Trump ရဲ့မြို့သားလူမျိုးရေးအကြံပေးဟောင်း John Bolton ထံကအထောက်အထားအသစ်တွေထွက်လာတဲ့ကြားကအခုလိုတက်တဲ့တွေထပ်မံခေါ်ယူစစ်ဆေးမဲ့အစီအစဉ်ကို Republican အများစုပါဝင်တဲ့အထက်လွှတ်တော်ကပယ်ချလိုက်တာဖြစ်ပါတယ်။ 56မှာရေးပွဲအားဖြင့်ပါတီလိုင်းတိုင်းမဲပေးခဲ့ကြတယ်လို့ဆိုနိုင်ပေမဲ့ရီပပ်ဘလစ်ကန်အမတ်2ဦးဖြစ်တဲ့မင်းပြည်နယ်ကအထက်လွှတ်တော်မှစူဇန်ကောလင်းစ်နဲ့ယူတာပြည်နယ်ကအထက်လွှတ်တော်မှမစ်ဒရွန်နီတို့နှစ်ဦးကတော့တက်တေထွက်ဆိုမဲ့သူတွေခေါ်ဆိုရေးအဆိုပြုထားတဲ့ဒီမိုကရက်တစ်ဘက်ကယက်တီမဲပေးခဲ့ကြပါတယ်ခုချိန်ထိလွှတ်တော်ခေတ္တရနာထားပြီးအစည်းအဝေးပြန်လည်ပြုလ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ င်းတပရအင်ပြီးတော့ကညှိနှိုင်းချက်ထုတ်ပြန်လိုက်တာပါအခုလို့ကိုဖာသာပြည်ပင်ကန့်သက်ထားတာကြောင့်အမေရိကန်တပ်ဖွဲ့တွေအတွက်စူးစူးရွေးရွေးအရေးနိုင်စီတယ်လို့ထုတ်ပြန်ကြမှာဆိုထားပါတယ်တပရဒေါ်နယ်ထရမ့်အနေနဲ့မိမိတို့တပ်ဖွဲ့တွေအတွက်အခုလို့အန်ဒရီကြားရောက်တာမျိုးကိုလက်မခံဘူးလို့အင်ပြီးတော့ပြောခွင့်ရမျိုးသမီးစတက်ဖနီဂရီရှမ်ကထုတ်ပြန်ကြမှာပြောထားပါတယ်ကိုရီးယားကျွမ်းဆွယ်ပြင်ပမှာမြေမြုပ်မိုင်းအသုံးပြုတာကို2014ခုနှစ်မှာအမေရိကန်ကပြည်ပင်ခဲ့တာဖြစ်ပြီးရှိနေတဲ့မြေမြုပ်မိုင်းတွေကိုလည်းအဲ့ဒီအချိန်တပရဘရာကိုဘားမားရဲ့ညွှန်ကြားချက်နဲ့ဖြည့်ဆည်းပေးခဲ့တာပါဒါအပြင်မြေမြုပ်မိုင်းတွေအသုံးပြုတာပိုလောင်သိမ်းဆည်းထားတာထုတ်လုပ်တာနဲ့လွှဲပြောင်းတာကိုပြည်ပင်တားမြစ်တဲ့1998ခုနှစ်အော်တဝါသဘောတူစာချုပ်ကိုအမေရိကန်ကအပြည့်အဝလိုက်နာဖို့နီလန်းရှာမယ်လို့လည်းတပရအိုဘားမားကကတိပြုခဲ့ပါတယ်ကာဝေးကွန်ကြီးမာ့ခ်အက်စပါကတော့စစ်မြေပြင်ကိုလိုဒလိုပုံဖော်ဖို့နဲ့အမေရိကန်တပ်ဖွဲ့တွေကိုကာကွယ်ဖို့စစ်ဖက်အနေနဲ့မြေမြုပ်မိုင်းအသုံးပြုဖို့လိုတယ်လို့တောက်ကြနေအစောပိုင်းကပြောပါတယ
်ဗီအိုအေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839ไฮโดรมีเตอร์48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံခါးတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကတ်တတ်တဲ့နိုင်ငံတွေကိုတောက်ကြနေမှာတရားဝင်ကြီးညာလိုက်ပြီဖြစ်ပါတယ်သမ္မတအင်မီတော်ကထုတ်ပြန်တဲ့ကြီးညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကတ်တက်ခံရတဲ့ခုနှစ်နိုင်ငံစီးငူဖော်ပြထားတာမှာအီရန်၊လီဘီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလား၊ယီမင်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်။မြန်မာ၊အီရီထရီးယား၊ကီရီဂီစတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကလူတချို့အတွက်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာ၊အမီဂရန့်ဗီဇာထုတ်ပေးတာကိုကန့်သတ်လိုက်တယ်လို့ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကိုဗီဇာလော်တရီလို့ခေါ်တဲ့ Green Card ကန့်ဆန်းမဲတဲ့မှာပါဝင်ခွင့်ကိုကန့်သက်ပိတ်ပင်လဲကြောင်းလဲဖော်ပြထားပါတယ်။အဲ့လိုကန့်သက်ခံရတာဘလို့အမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။အခုလိုထုတ်ပြန်တဲ့ကန့်သက်ချက်တွေအရကမ္ဘာလဲခီးတဲ့အဖြစ်လာရောက်လဲပတ်လို့သူစီးပွားရေးလုပ်ငန်းနဲ့လာရောက်လို့သူအပါအဝင်ရွှေ့ပြောင်းနေထိုင်ဖို့လာတာမဟုတ်တဲ့ပြည်သူတွေကတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ကန့်သက်တဲ့အထက်မှာမပါဘူးလို့ဆိုပါတယ်။အစိုးရအဖွဲ့ဝင်ကြီးတွေရဲ့အကြံပေးချက်နဲ့အညီအမျိုးသားလုံခြုံရေးကိုရှေ့ရှုပြီးသမရအနေနဲ့ဒီကြေညာချက်ကိုထုတ်ပြန်ခြင်းဖြစ်တယ်လို့ဆိုပါတယ်။အကြံဖက်လုပ်ငန်းရာဇဝတ်မှုလူပုဂ္ဂိုလ်တိုးညစ်စီအတွက်လိုအပ်တဲ့သတင်းအချက်အလက်စတဲ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိတဲ့တိုင်းပြည်တွေအနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာကန့်သက်ခြင်းခံရနိုင်တယ်လို့လည်းသမရအင်ပြည်တော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အကြောင်းမျိုးမျိုးကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်လို့သူတွေရွှေ့ပြောင်းနေထိုင်လို့သူတွေအနေနဲ့အဲ့ဒီလုံခြုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပြည့်မီဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။2019ခုနှစ်စက်တင်ဘာလနောက်ပိုင်းတုန်းကလည်းချက်၊အီရန်၊လီဘီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယီမင်စတဲ့ရှစ်နိုင်ငံကခီးသွားတဲ့အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သတ်ချက်အသစ်တွေပါဝင်တဲ့ခီးသွားလာခွင့်တာမြင့်ချက်ပြင်ဆင်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးထုတ်ပြန်ထားပြီးဖြစ်ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်တော့ကတော့အကြမ်းဖက်ဝါဒဆိုင်ရာတခြားကိစ္စရပ်တွေမှာအမေရိကန်နဲ့သတင်းအချက်လက်မျှဝေဖို့သုံးနိုင်ငံကညှင်းဆန်ခဲ့တယ်လို့အမေရိကန်အစိုးရကတာဝန်ရှိသူတွေကပြောခဲ့ပူပါတယ်။
အခုကျွန်တော်တို့သတင်းကြေညာချက်မှာတော့အပြည့်တင်နိုင်ငံဟာဥရောပသမဂ္ဂ EU ကနေထွက်ပြေးသွားပြီဖြစ်ပါတယ်။လန်ဒန်စံတော်ချိန်တောက်ကြညာ7နာရီမှာ EU တွေကနေပြည်တင်နိုင်ငံနှုတ်ထွက်တာအတီဖြစ်သွားတဲ့အပေါ်ထောက်ခံသူတွေကအောင်မွေးခံပျော်ရွှင်ကြပြီးကံကွက်သူတွေအတွက်ကတော့ဝမ်းနဲ့စိတ်ပျက်စရာအချိန်ကဖြစ်ပါတယ်။48နှစ်ကြာ EU အဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်ဖို့အတွက်လွန်ခဲ့တဲ့6နှစ်နီးပါးကလုပ်ခဲ့တဲ့လူမှုဆန္ဒခံယူပွဲမှာထောက်ခံမဲ့အနည်းငယ်အတားနဲ့အတီဖြစ်ခဲ့တာပါ။ဒီ Brexit ကိစ္စနဲ့ဆက်ဆက်ပြီးတော့ပဲပြည်ထိုင်မှာအထူးထူးရွေးကောက်ပွဲနှစ်ခုလုပ်ခဲ့ရပြီးဝန်ကြီးချုပ်နှစ်ဦးနှုတ်ထွက်သွားရပြီးတော့မှာပဲအခုနောက်ဆုံး Brexit ကနေ EU တွေကနေအပြီးနှုတ်ထွက်တဲ့အဆင့်ရောက်လာတာဖြစ်ပါတယ
်။မြောက်ကိုရီးယားဘက်ကခွင့်ပြုပြီးအမေရိကန်ကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ ညှိစုံခြင်းမရှိဘူးဆိုရင်တော့တောင်ကိုရီးယားနိုင်ငံသားတွေမြောက်ကိုရီးယားဘက်ကိုမကြခင်တွားရောက်လက်ပတ်ပြီးကွဲကွာနေတဲ့မိသားစုဝင်တွေနဲ့တွေ့ဆုံဝင်ရကြတော့မယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်1950ခုနှစ်တည်းမှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းကွဲကွာပြီးမြောက်ကိုရီးယားဘက်အချမ်းမှကြံနေခဲ့တဲ့မိသားစုဝင်တွေရှိရာဇာတိမျိုးကိုတွားရောက်လည်ပတ်တာအပါအဝင်တောင်ကိုရီးယားနိုင်ငံသားတွေကိုအစီအစဉ်နဲ့ကိုတွားရောက်လည်ပတ်ခွင့်ပြုဖို့စီစဉ်နေကြောင်းကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးကမကြသေးခင်ကပြောကြားခဲ့ပါတယ်အဲ့ဒီထက်မှစစ်ပွဲအတွင်းကွဲကွာခဲ့ကြပြီးအခုချိန်ထိပြန်လည်တွေ့ဆုံခွင့်တချို့ဆိုစကားပြောခွင့်တော့မရကြသေးတဲ့တောင်ကိုရီးယားနိုင်ငံသား9000ကျော်လဲပါဝင်ပါတယ်နိုင်ငံကြကွက်ကွန်နေတဲ့မိသားစုဝင်တချို့ကိုတော့2018ခုနှစ်ကနောက်ဆုံးအကြိမ်တည်ဆုံဝင်ပေးခဲ့တာ
ပါ။ဩစတြေးလျနိုင်ငံမှာမထိနိုင်သေးပဲလောင်နေတဲ့တောင်ပီဟာကမ်ဘာရာမြို့တော်ပတ်ဝန်းကျင်ဒေသတောင်ဘက်ကဦးတည်ပြီးလောင်ကျွမ်းလာတာကြောင့်မြို့တော်ဒေသမှာတောက်ကြနေကအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒါအပြင်2003ခုနှစ်ကလောင်တဲ့တောင်ပီကြောင့်လူ၄ဦးသေဆုံးခဲ့ပြီးတရက်ထဲမှာနေအိမ်အလုံး900နီးပါးပျက်စီးသွားခဲ့ခြင်းကလေးကဆိုရင်ဩစတြေးလျမြို့တော်ဒေသမှာမီးဘေးအန်ဒရယ်အရေးပေါ်အခြေအနေကြီးညာတာပထမဆုံးပါ။ကမ္ဘာရာမြို့တော်တောင်ပစွန်းကဧက9300ကျော်မှာ9300ကျော်မှာလောင်နေတဲ့မိကြောင်းအခုလိုအန်ဒရယ်ရှိတဲ့အခြေအနေရောက်လာတာပါ။ဒေါ်မီဟာအန်ဒရယ်ရှိတဲ့အဆင့်30ထဲမှာအမြင့်ဆုံးဖြစ်တဲ့အရေးပေါ်အဆင့်မှာလောင်ကျွမ်းနေတာဖြစ်ပါတယ်။ဒါပြင်မိလောင်ထားတဲ့တပ်ပင်တွေကနေတစ်ဆင့်အနီးအနားမှာအန်ဒရယ်ရှိတဲ့မိကူးဆက်လောင်ကျွမ်းတာတွေလည်းရှိနေတယ်လို့အရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြတာပါ။အခုသတင်းဆောင်မတွေဇက်တိုက်နှာစင်ကြပါမယ်။လေဘရန်တောင်ဂျီနီစီမံကိန်းမှာလုတ်ကင်နေတဲ့ဝမ်ပေါင်ကုမ္ပဏီကတရုတ်ဝန်ထမ်းအရာရှိတူဟာတရုတ်ပြည်ကပြန်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ရှိမရှိ14ရက်ကြာစောင့်ကြည့်စစ်ဆေးခံယူခြင်းမရှိဘဲကုမ္ပဏီဝင်တဲ့ပြန်ဝင်လာတဲ့အတွက်မြန်မာဝန်ထမ်းတွေကကန့်ကွက်ခဲ့ကြပါတယ်။နှစ်ဖက်အခြေတင်ဖြစ်ပြီးပြည်လည်မှုမရတာကြောင့်မြန်မာဝန်ထမ်းတွေအားလုံးလုပ်ငန်းခွင်ကထပ်သွားကြတဲ့အတွက်လက်ရှိမှာလုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းနေပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
ကျောင်းနိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိတဲ့ novel coronavirus ကြောင့်ဝမ်ပေါင်ကျင်းတဲ့တပ်ထုတူဖော်ရေးလုပ်ငန်းကမြန်မာဝန်ထမ်းတွေအကြားတရုတ်ပြည်ကပြန်လာကြတဲ့သူတွေမှာဒီ virus ပိုပါလာမှာကိုစိုးရိမ်နေကြချိန်မှာပဲဝမ်ပေါင်ကုမ္ပဏီနဲ့တွဲဖက်လုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီ၄ခုတည်းကတခုဖြစ်တဲ့စီနိုကုမ္ပဏီရဲ့ဒုတိယမန်နေဂျာဖြစ်သူဟာဇန်နဝါရီလ31ရက်နေ့ကပြန်ရောက်လာတာပါသူကိုလုပ်ငန်းခွင်နဲ့ချက်ချင်းဝန်ခွင့်မပြုဘဲတရားခွဲထားဖို့ဝမ်ပေါင်ကုမ္ပဏီတာဝန်ရှိသူတွေနဲ့မြန်မာဝန်ထမ်းတွေအကြားသဘောတူညီချက်ရထားတဲ့ကြားကသူကိုဝန်ခွင့်ပြုလိုက်တာကြောင့်တောက်ကြနေ့ညနေဆောင်ကဆက်လို့မြန်မာဝန်ထမ်းတွေကကန့်ကွက်နေခဲ့ကြတာလို့အခင်းဖြစ်တဲ့နေရာမှာကိုရံရောက်နေတဲ့မုံရွာမြို့ကလူမှုရေးတက်ကြွလှရှားသူဦးကျော်မိုးလိုင်ကပြောပါတယ
်အဓိကတော့သူကအဲ့ဒီတောင်းဝင်လာတဲ့ဒုတိယမန်နေဂျာလောရုံကိုသူကတိတက်ကန့်ပေါ့နော်ဟုတ်တယ်လို့ဟာသူက28ရက်နေ့တိုင်းတိုင်းအစိုးရကနေရှောင်းတစ်ပြင်ဝင်ရောက်စစ်ဆေးတာရှိတယ်ဖြစ်ပြီးတော့အဲ့ဒီဟိုဟာပြန်လာတဲ့လူတွေတိတက်ခွဲထားတဲ့အကန့်3ဆိုတာရှိတယ်ပေါ့နော်ဒီအထဲထဲမှာစိတ်ထဲကိုသူပြန်ပို့ခိုင်းတာခွဲထားရင်ငါတို့ကသူတို့အကုန်လုံးအလုပ်သမားတွေအကုန်လုံးအလုပ်စစ်မယ်လို့ပြောတာအဲ့ဒီချက်ကိုခွဲထားဖို့သူတို့ဘက်ကလည်းလက်မခံတဲ့ဘက်နဲ့သူ့ငကိုနေတဲ့အိမ်မှာပဲသွားနေတယ်ပေါ့နော်အဲ့လိုအခြေအနေမှာအလုပ်သမားတွေလက်မခံနိုင်တဲ့နဲ့အခုတော့အကုန်လုံးလုံးမရပြန်ကုန်ရပြီပေါ့နော်ဆက်စင်းလုပ်ငန်းလက်ပတ်မှုကလည်းရဆိုင်မလို့ဖြစ်သွားတယ်။အဲလောလောဆယ်ကတော့ဟိုကပြည်လည်းမှုမရှိဘဲနဲ့ပြီးဆုံးသွားတယ်ပေါ့နော်။လက်ပြန်ကတော့ဒီတိုင်းတိုင်းဆိုတာကစစ်စင်းလုံးလိမ့်မယ်လို့ယူဆတယ်ပေါ့
။သူဟာတရုတ်ပြည်ကနေမန္တလေးလေဆိပ်ကတဆင့်ပြန်ဝင်လာတာဖြစ်ပြီးအစောပိုင်းမှာလုပ်ငန်းကုန်တွေကိုဝင်ခွင့်မပြုဘဲပြန်လွတ်လိုက်ပြီးမှနောက်တစ်ခေါက်ပြန်ရောက်လာတာလို့ဦးကျော်မိုးလိုင်ကဆက်ပြောပါတယ်
။ဒါဟုတ်လူစိတ်ကနေဆိုပြန်လာတရုတ်ပြည်နဲ့ပြန်လာပြီးတော့မှလာတဲ့အချိန်မှာအဝင်မခံတော့ပြန်သွားပြန်သွားပြီးမှအမှုတော့ကြောက်တဲ့အခါမှာပြန်လာပြီးတော့ခနဲ့လို့ပြောတယ်။ဓမ္မခနဲ့ကသူကလုပ်သမားတွေနဲ့ပုံမှန်နဲ့ညှိထားတာကအဲ့ဒါငါလက်မခံဘူးပေါ့နော်။သူညှိထားတာသဘောတူညီသူကြည့်ထားတယ်။အဲ့သူ့ကုမ္ပဏီကအဝင်မခံဘူးပေါ့နော်။သူတို့ဒီလုပ်သမားတွေနဲ့ပုံမှန်နဲ့ညှိထားတယ်ဆိုတော့သူ့ပြန်တော့တယ်လို့စားပါ။ပြန်တော့တဲ့အခါကျတော့သူပြန်သွားတယ်
။ညဘက်မှာအလုပ်ဆင်းရမယ့်မြန်မာဝန်ထမ်းတအူးကလည်းသူ့အပါအဝင်တခြားဝန်ထမ်းတွေကိုနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးမကိုဆွေးနွေးနေတာကြောင့်အဲ့ဒီတရုတ်အရာရှိကိုဆက်ထားရင်အလုံးမစင်းဘူးလို့ VOE ကိုအခုလိုပြောပါတယ
်။မင်းတို့ခိုက်ကြနေပြီးတော့သူ့ကိုလက်မခံတာလေအဲလက်မခံတာကြီးကော်မတီကိုပြန်ဝင်လို့ဆိုပြီးတော့သူ့ကိုတန်ဖျားရှိလို့အဲဒီမှာမထားဖို့ရအဲ့လိုပေါ့သူ့မှာချရင်မစင်းဘူးပေါ့။အဲမစင်းဘူးပေါ့ဟိုဆိုမထားဘူးဆိုရင်တော့သူ့မှာစီးဦးကြီးပြန်ပြီးတော့ဆေးဆေးဆေးဆေးပူတာဟိုတာပေါ့အဲ့လိုသမားမျိုးပေါ့
။ဟုတ်ကဲ့
အဲ့ဒီကိုအဲ့လိုလုံးမပေးနိုင်ဆိုရင်အစင်းလို့ပေါ့ကုမ္ပဏီကျွန်တော်တို့ပြေပလုံးဝန်ထမ်းတွေပြိဋ္ဌာန်းမှာတော့ပေါ့ဒီဝမ်ပေါင်းကုမ္ပဏီကိုလက်မခံတာအဲ့လို
ဝမ်ပေါင်းကုမ္ပဏီကိုလက်မခံတာလားခင်ဗျ
ဟုတ်တယ်အဲ့ဒါကိုစီနိုကလက်ခံထားတယ်ကျွန်တော်တို့ကုမ္ပဏီကလက်ခံထားပြီးဆိုပြီးတော့
စီနိုကော်မဏီရဲ့ဒုတိယမန်နေဂျာကိုဝမ်ပေါင်ကော်မဏီဝင်းတဲ့ကသူနေတဲ့အိမ်မှာဆက်မထားဖို့တောက်ကြနေညတကောင်ကြော်တဲ့အထိနှစ်ဖက်ညှိနှိုင်းတာတွေအဆင်မပြေပဲအဆုံးသတ်သွားတာကြောင့်လောလောဆယ်လုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းထားပါတယ်။စီနိုကော်မဏီရဲ့ဒုတိယမန်နေဂျာပြန်မြောက်လာခင်သူ့လိုပဲတရုတ်နိုင်ငံကိုနှစ်သစ်ကူးပြန်သွားပြီးဇန်နဝါရီလ26ရက်နေ့မှာပြန်ရောက်လာကြတဲ့တရုတ်ဝန်ထမ်း25ယောက်ကိုစကိုင်းတိုင်းဒေသကြီးအစိုးရကဇန်နဝါရီလ28ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ရှိမရှိရှောင်တခင်စစ်ဆေးပြီး14ရက်ကြာစောင့်ကြည့်ဖို့ကော်မတီလုပ်ငန်းဝင်တွေတည်ထောင်ခွဲထုတ်ထားတာရှိပါတယ်။ကနဦးစစ်ဆေးတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းမရှိဘူးဆိုပေမဲ့ဒီရောဂါဟာ14ရက်ကြာတဲ့အထိဖြစ်လာနိုင်ခြေရှိတာကြောင့်သူကလည်းတခြားတရုတ်ဝန်ထမ်း25ဦးနီးတူ14ရက်တည်ကြာခွဲထားဖို့မြန်မာဝန်ထမ်းတွေကလိုလားနေတာပါ။ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာတော့စကိုင်းတိုင်းဒေသကြီးအစိုးရကတာဝန်ရှိသူတွေဝမ်ပေါင်တပ်ထုတူဖော်ရေးကော်မတီကိုရောက်လာပြီးဒီကိစ္စအတွက်ညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာဝန်ထမ်းတွေကပြောပါတယ်။ဝမ်ပေါင်မြန်မာချင်းညီတပ်ထုတူဖော်ရေးကော်မတီဟာတနေ့ကိုအဆိုင်လေးဆိုင်ခွဲပြီးလုပ်ငန်းကို24နာရီပတ်လုံးလည်ပတ်နေတာမှာတဆိုင်ကိုမြန်မာဝန်ထမ်း150လောက်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ကော်မတီမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဝန်ထမ်းကြီးပဲအနည်းဆုံး600လောက်ရှိတဲ့အပြင်တခြားတရုတ်ဝန်ထမ်းတွေလည်းအများအပြားရှိနေတာကြောင့်ဒီနေရာမှာအလုပ်လုပ်နေကြသူစုစုပေါင်းဝန်ထမ်းအားထောင်ကနားဝန်းကျင်ရှိပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းတင်ပြသွားတာပါတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်လို့မြန်မာပြည်သူတွေကြားဆွေးနွေးမှုတိုးပေါ်နေပြီးအစိုးရကအခုထက်ပိုထိရောက်တဲ့ကင်တွယ်ဆောင်ရွက်မှုတွေလုပ်ဖို့လိုလားနေပါတယ်တရုတ်မြန်မာနိုင်ငံကြားနယ်စပ်ဟာမိုင်1300ကျော်ရှိတာကြောင့်ဗိုင်းရပ်စ်ပိုးကူးစက်ဝင်မလောင်ဘယ်လိုထိန်းချုပ်မလဲဆိုတာကိုမေးခွန်းထုတ်နေကြတာပါအစိုးရကတော့လိုအပ်တာမှန်သမျှဆောင်ရွက်နေတယ်လို့တုံ့ပြန်ထားပါတယ်အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခုဆိုရင်သေဆုံးသူအနည်းဆုံး213ဦးရှိနေပြီးအားလုံးဟာတရုတ်နိုင်ငံထဲမှာသေဆုံးတာဖြစ်ပါတယ်ဒီရောဂါပိုးဟာတရုတ်နိုင်ငံတစ်ခုတည်းတင်မကအခြားနိုင်ငံတွေကိုပါတစားစားပြန့်နှံ့လာနေပြီးနိုင်ငံပေါင်း22နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000နည်းမှာအများစုကတရုတ်နိုင်ငံသားတွေဖြစ်ပါတယ်အခုလိုပြင်းထန်တဲ့ကူးစက်မြန်ဗိုင်းရပ်စ်ပိုးကြောင့်မြန်မာပြည်တွင်းမှာလည်းပြည်သူတွေကြားစိုးရိမ်မှုတိုးပွားနေပါတယ်။တရုတ်မြန်မာနယ်စပ်ဟာမိုင်ပေါင်းထောင်ကျော်ရှည်လျားတာကြောင့်မြန်မာအစိုးရကဘယ်လိုထိန်းချုပ်နေသလဲဆိုတာကိုစိုးရိမ်သူကခရီးရန်သင်းအုပ်ဆရာဥပန်ပန့်ဖြစ်ပါတယ
်။ဒါနယ်စပ်ကဝင်ထွက်ရှိတယ်လေ။နယ်စပ်မှာလေစိတ်မှမရှိတာ။ကားနဲ့ဝင်လာကြတချို့ကချင်းချင်းနဲ့လာမှာပေါ့။နယ်စပ်ဆိုတာအများကြီးပဲလေ။တရုတ်နယ်စပ်ကမိုင်ထောင်ပေါင်းရှိတာပဲ။ဒါဘယ်လိုလို့တားဆီးလို့ရမလဲ။
သမရယုံပြောခွင့်ရဦးစော်ထေကတော့တရုတ်မြန်မာနယ်စပ်မှာအစိုးရကကင်တွယ်ဆောင်ရွက်နေတဲ့အနေအထားကိုတောက်ကြနေသတင်းစာရှင်းပွဲမှာရှင်းပြပါဗျ။အ
ဲ့မှာလဲကျွန်တော်တို့ချမ်းကချင်ပေါ့နော်ဝန်ကြီးချုပ်တွေကိုယ်တိုင်ကျွန်တော်ညွှန်ကြားထားတယ်။သူတို့ကျန်းမာရေးအဖွဲ့တွေနဲ့ခုနလို screening လုပ်တယ်။အထာကတော့အစိုးရထိန်းချုပ်တဲ့နယ်စပ်ဝန်ပေါက်တွေအလားတူ EU ထိန်းချုပ်တဲ့နယ်စပ်ဝန်ပေါက်တွေလည်းရှိတယ်။အဲ့ဒီဘိုင်းကြီးလဲကျွန်တော်တို့ဘက်ကဟိုပြောထားတယ်အဲ့အဖွဲ့တွေလည်းဆက်သွယ်ပြီးပြောထားတယ်။အဲ့အဖွဲ့တွေမှလဲဟိုကျွန်တော်ကျန်းမာရေးဘက်ကလိုအပ်တဲ့ဟိုထောက်ကန်နေလို့ရင်လည်းပြောဒီမှာတော့စစ်ဖို့လိုတယ်ဆိုတာတချို့ကြတော့လေဟိုသူ့သဘောနဲ့သူပိတ်တာရှိကျွန်တော်တို့ကတော့အခုလောလောဆယ်ပိတ်တဲ့ဆင်တော့မရောက်သေးဘူးဒါပေမဲ့ဟိုကျွန်တော်တို့လောလောဆယ်အဝင်ထွက်ပေါ့နော်တင်းတင်းကြပ်ကြပ်စောင့်ကြည့်တယ်အဲ့ဒါတွေတော့အကုန်လုံးတော့တောက်လျှောက် watch လုပ်နေတယ
်ဒီလိုကူးစက်မြန် virus ပိုးနဲ့ပတ်သက်လို့မြန်မာအစိုးရကအလေးနက်ထားကင်တွယ်နေပုံမရဘူးလို့ engineer တူဖြစ်တဲ့ဦးခမောင်တင်းကဝေမျှပါတယ
်အဲ့တော့မြန်မာနိုင်ငံမှာ serious မဖြစ်ဘူးအဲ့တော့ဒီကိစ္စကိုဖောင်လေးဖြစ်ခိုင်းလုံရောင်းတဲ့မပြေဆုံးတိတ်တိတ်ချာချာကျမ်းမာရေးကိုစစ်ဆေးပြီးတော့ဒါတွေကတိုင်းပြည်ရဲ့အဝင်တွေတိတ်အရေးကြီးတယ်နော်အဝင်မစစ်ရမယ်စစ်ပြီးထိထိရောက်ရောက်အရေးယူရမယ်အဲ့တော့ဟိုထိထိရောက်ရောက်အရေးမယူဘဲနဲ့ဖောင်ဖြစ်ခိုင်းတာတော့ကတော့တိတ်ပြီးတော့မထိရောက်ဘူးလို့ကျွန်တော်ထင်တယ်နော
်တရုတ်ပြည်ကလာတဲ့လေကြောင်းလိုင်းတွေကိုမြန်မာပြည်ရဲ့အဝင်မခံဘဲရပ်ဆိုင်းထားဖို့တချို့ကတိုက်တွန်းနေတာပါဒီလိုအကြံပြုချက်တွေနဲ့ပတ်သက်လို့သမရယုံပြောခွင့်ရဦးစော်ထေကအခုလိုတုံ့ပြန်ပါတယ်
WHO ကဒီ virus ပြန့်နှံ့မှု outbreak နဲ့ပတ်သက်လို့ဟိုကမ္ဘာလုံးဆိုင်ရာ emergency state သူတို့သတ်မှတ်တယ်သတ်မှတ်ပြီးရင်သူတို့ကဒီထက်ပိုပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရမယ့်အခါကျရင် recommendation ဆိုပြီးတော့လာတယ်အဲဒီလာတဲ့ပုံမှာကျွန်တော်တို့ international civil aviation organization ဆို ICAO ပေါ့ ICAO ICAO ကနေပြီးတော့လေကြောင်းလိုင်းတွေကိုဟိုထိန်းသိမ်းကြပ်မှတ်တာရှိတယ်ဆိုလိုတာကဒီလိုမျိုး international လေကြောင်းလိုင်းတွေနဲ့ပတ်သက်လို့နိုင်ငံတကာနိုင်ငံတွေကလည်းကိုယ်သဘောနဲ့ကိုယ်ပိတ်ပင်လို့တော့ခက်ပါလေ။အဲဒီ WHO နဲ့ ICAO ကညှိနှိုင်းပြီးတော့ဒီအချိန်မှာတော့ဒီကသွားတဲ့လေယာဉ်တွေကိုပိတ်ပင်သင့်ပြီးဆိုသူတို့က recommendation ပေးမယ်။အကြံပြုချက်ပေးတဲ့အချိန်မှာကျွန်တော်တို့နိုင်ငံလိုက်နာဆောင်ရမှာဖြစ်တယ်။ထို့သောဝင်လာတဲ့ပုံမှာတော့တန်တရားရှိတယ်ဆိုရင်ကျွန်တော်စောင့်ကြည့်မယ်
။တရုတ်နိုင်ငံကွမ်ဂျိုးလီစိတ်ကနေခီးတဲ့89ဦးတင်ဆောင်လာတဲ့ China Southern လေကြောင်းလိုင်းဟာရ ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုတောက်ကြနေမနေ့ပိုင်းမှာရောက်လာပြီးကိုရိုနာဗိုင်းရပ်စ်လက္ခဏာလို့ယူဆရတဲ့အသက်60အရွယ်တရုတ်နိုင်ငံသားတူလီယင်ပေါ်ပါလာခဲ့တာပါ။အဲ့ဒီတရုတ်မျိုးသားကိုရန်ကုန်ဝေဘာကီဆေးရုံမှာအထူးစောင့်ကြည့်ကူတာပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနက VOA ကိုပြောပါရယ်။လီယင်ပေါ်မှာအမေရိကန်နှစ်ဦး၊ပြင်သစ်နှစ်ဦး၊မြန်မာနှစ်ဦး၊ကိုလံဘီယာတဦးနဲ့ဂျန်နဲ့82ဦးကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီလီယင်ပေါ်ပါတဲ့မြန်မာနိုင်ငံသားနှစ်ဦးကိုတော့စင်းဝင်ပေးလိုက်ပေမဲ့ကြံခီးတဲ့ဒီအားလုံးကိုသူတို့စီးလာတဲ့လေရင်နဲ့ပဲပြန်လဲထွက်ခွာခွင့်ပေးလိုက်တယ်လို့ဥဇော်ထေကသတင်းစာရှင်းပွဲမှာပြောသွားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသား63ဦးကိုလည်းတီးတန့်လေရင်နဲ့ဖေဖော်ဝါရီလ2ရက်နေ့မှာတွားရောက်ခေါ်ယူมาဖြစ်တယ်လို့တမနာယုံကပြောပါတယ်ခင်ဗျာ
။ကိုညာဝင်းရောင်ရဲ့မေးမြန်းတင်ပြချက်ဖြစ်ပါတယ်။အခုမြန်မာနိုင်ငံငင်းကြမ်းရေးဆိုင်ရာသတင်းတပုတ်ကိုဆက်လက်နှာစင်ရပါမယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမွန်ပြည်သက်ပါတီကထဥဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ခြားသာပရိနေကတွေ့ဆုံခဲ့ပါတယ်။နိုင်ငံလုံးဆိုင်ရာအဖြစ်ခက်ရဲစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ MMSP ကောင်းဆောင်ပိုင်းမှာအပြောင်းလဲဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ခုလိုတွေ့ဆုံခဲ့ကြတာပါ။ဘယ်လိုကိစ္စရပ်တွေဆွေးနွေးခဲ့ကြရလဲဆိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွင်ကနေဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ခင်ဗျာ။
မွန်ပြည်သက်ပါတီ MNSP အုပ်သက်နိုင်ဟန်တာဦးဆောင်တဲ့ဖွဲ့ဟာအမျိုးသားပြန်လည်သိမ်းမြေးရေးနဲ့ငြိမ်းချမ်းရေးဗဟုသဏဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ MNSP ပြောခွင့်ရနိုင်အောင်မငေးကပြောပါတယ
်ပါတီညီလက်ခံပြီးမှာပါနော်ကျွန်တော်ဥက္ကဋ္ဌဖြစ်တဲ့ဒီ2020နှစ်မှာအတိုင်ပင်ခံပုဂ္ဂိုလ်တွေတွေ့တယ
်2019ခုနှစ်ဒီဇင်ဘာ25ရက်နေ့ကနေဇန်နဝါရီလ9ရက်နေ့ထိကျင်းပခဲ့တဲ့ဓမ္မကျင်းမြောက်မွန်ပြည်သက်ပါတီညီလက်ခံကနေနိုင်ဟန်တာကိုမွန်ပြည်သက်ပါတီဥက္ကဋ္ဌဖြစ်ရွေးချယ်တင်မြောက်ခဲ့တယ်လို့စစ်ဦးစီးချုပ်အပြောင်းလဲတချို့ရှိခဲ့ပါတယ်မနေ့ကပါတီဥက္ကဋ္ဌတဲ့ငင်းချမ်းရေးဆွေးနွေးပွဲတာဝန်ရှိသူတွေတွေ့ဆုံချိန်မှာမွန်ပြည်နယ်ငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးကိစ္စရပ်ဆိုင်ရာတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ
်ဒီတဲ့အချိန်မှာမို့ကျွန်တော်တို့ဒေတာဖွံ့ဖြိုးရေးအတွက်ကျွန်တော်မွန်ပြည်ပါတီရဲ့စီးပွားရေးလုပ်ငန်းအတွက်ဒီစားပင်းကြီးမှုစားပင်းစားတင်ကြရေးကိစ္စနဲ့မူဒနေ့ထဲမှာရုပ်ပြည့်တစ်ခုတမပေးဖို့အတွက်ဒါကျွန်တော်တို့ကြိုးဆိုကြတယ်ဆွေးနွေးကြတယ်ပေါ့နော်ဟိုတိတိကျကျဆုံးဖြတ်ကြတယ်မို့ပြီးမသွားပါဘူးဒါပေမဲ့ဒီသက်ဆိုင်ရာမွန်ပြည်နယ်ဆွေရနယ်ခင်းနိုင်တယ်မျိုးလို့ကိုနတ်တလာဝန်ကြီးဌာနနဲ့ခင်းနိုင်တယ်မျိုးလို့ကိုဒီနည်းပြတော့မှုဝန်ကြီးဌာနနဲ့ခင်းနိုင်တယ်မျိုးလို့ကိုတော့အဲ့လိုပြောဆိုထားတာရှိပါရဲ့ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကမွန်ပြည်သက်ပါတီအနေနဲ့နိုင်ငံရဲ့ငြိမ်းချမ်းရေးဖွံ့ဖြိုးရေးနဲ့တိုင်းဒေသကြီးဦးစားပေးလှုပ်ဆောင်ဖို့လိုအပ်ချက်တွေကိုပြောကြားခဲ့တယ်လို့လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအောင်မြင်စွာကျင်းပနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်ချက်တွေကိုရှင်းလင်းပြောကြားခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံယုံကနေသတင်းထုတ်ပြန်ပါတယ်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံမှာဆွေးနွေးပွဲကြရင်မော်လူမျိုးတွေရဲ့အတန်ကိုစုစည်းပြီးတင်ပြသွားဖို့ရှိတယ်လို့နိုင်အောင်မငေးကဆက်ပြောပါတယ
်ကျွန်တော်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာကျင်းပမည်မှာကျွန်တော်မော်လူမျိုးသားလုံးဆိုင်ရာသဘောထားစုစည်းချက်ဆွေးနွေးပွဲတစ်ခုလုပ်မယ်အဲဆွေးနွေးချက်မှာမော်လူမျိုးသားလုံးနဲ့ဆိုင်တဲ့အချက်အညာတွေပေါ့နော်ဒါကိုမော်ပြည်ပါတီကိုတရိုက်ပေးဖို့ကြံပြုပေးဖို့ဒါမှကျွန်တော်တင်ပြချက်ပုံမှန်ပြည့်စုံမယ်လို့ထင်ပါတယ်
ဒါအပြင်တည်တွေ့ဆုံမှုမှာ NCA လင်းနေမြောက်လက်မှတ်ရေးထိုးတဲ့အခမ်းအနားမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှူးနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့မိန့်ခွန်းပေါ်မှာအပြည့်အဝထောက်ခံတယ်လို့မွန်ပြည်ပါတီဥက္ကဋ္ဌနိုင်ဟန်တာပြောဆိုသွားကြောင်းနောင်အောင်မငေးကပြောပါတယ်
ဒီလေနေပြည်ခန္ဓာမှာတပည့်ပုဂ္ဂိုလ်ရဲ့ပြောကြားမိခေါ်ပုံမှာကျွန်တော်တို့ကြည့်အပ်ပြီကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပုံမှာသဘောထားမြင်ရှိတယ်အဲလူလူလားရှိတယ်ဒီအပေါ်မှာကိုကျွန်တော်တို့ကထပ်ခံပြောဆိုပါတယ်ဘလို့ပဲပြောပြောကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာရေရဲဝေါ်တာပြောဆိုဟိုနိုင်ခဲ့တာကိုပဲကျွန်တော်တို့အားရချင်းနဲ့ဝန်တာတယ်ဒါမဲ့လက်တွေ့ခေါင်းထဲပေါ်မှာဘလောက်ခေါင်းထဲပေါ်နိုင်မလဲဆိုတော့ဆောက်ကြည့်သွားမယ်အနေနဲ့ရှိတယ်
မွန်ပြည်သက်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့2019ခုနှစ်နိုဝင်ဘာ29ရက်နေ့တုန်းကကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုတေတာမွန်ပြည်သက်ပါတီအခြေပြုရာဂျပန်ရည်သွင်းကြေးရာတပ်စခန်းကိုမြန်မာစစ်တပ်ကခွေပြူချက်မရဘဲဝင်ရောက်လာတဲ့အတွက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးမွန်ပြည်သက်ပါတီဂျပန်ရည်သွင်းတပ်စခန်းနဲ့ဟင်းနတ်တိုင်းဂိတ်စခန်းကိုမြန်မာစစ်တပ်နဲ့ကရင်နယ်ကြားစောက်တပ် PGF အဖွဲ့တို့ကနေတိမ့်ပိုက်နေရာယူထားတဲ့ကြောင့်တိရခံရွာရာ900ကျော်ဟာစစ်ပေးသိမ်းရှောင်နေခဲ့ရပါတယ်။ဒီနှစ်စံပိုင်းမှာမြန်မာစစ်တပ်ကတပ်ပြန်လဲရုတ်သိမ်းသွားတဲ့အတွက်စစ်ရှောင်ရွာသားတွေနေရရင်းကိုပြန်ကြပေမဲ့စိုးရိမ်စိတ်တွေရှိနေစေလို့ကြံတော်ရွာသူတို့ကမွန်ပါတာနဲ့အခုလိုပြောပါတယ
်။ Chaplain to Bomba, Kanba Federal de ca Africa.
ညနာပေါ်တိုက်ပွဲကြပြန်ရောက်တာတပတ်လောက်တော့ရှိသွားပြီ။ဟင်းနာတိုင်းဒိတ်စကမ်းမှာမြန်မာတပ်ကတပ်ရောက်ပြီးလို့ရွာပြန်လာတာ။ သူများကြောက်တယ်ဆိုတော့လေကြောက်ရတာပေါ့ဘယ်ချိန်ထပ်ဖြစ်မလဲဆိုတာတော့မသိနိုင်ဘူးလေဟိုတရင်တော့နားဆွင့်နေရတယ
်ဒါပြင်ကရင်ပြည်နယ်ဖျားသုံးစုမြို့နယ်နဲ့တနင်္လာတိုင်းဒေသကြီးဘက်မှာလဲမွန်ပြည်သက်ပါတီနဲ့ KNU ကရင်မျိုးရာစည်းရုံးတို့ကြားနေမည်ငင်းပွားမှုပြဿနာကြောင့်မကြာခဏပြစ်ကတ်မှုတွေဖြစ်ပွားနေတယ်လို့ပဲဖွဲ့ကမသိထောင်သားတဲ့မိုင်းတွေကြောင့်ဒေသခံရွာသားတွေမိုင်းနေမိပြီးထိခိုက်တန်ရာရတာများပြားနေပါတယ်ဒီလိုနေမြေချင်းထိစပ်နေမှုကြောင့်ဖြစ်ပေါ်နေတဲ့စည်ရေးပြဿနာကိုဖြေရှင်းဖို့ကမွန်ပြည်သက်ပါတီဟာပြည်နယ်နဲ့တိုင်းအစ်စ်မှာပြစ်ခတ်တိုက်ခိုက်မှုပူးတွဲဆောက်ကြည့်ရေးကော်မတီ JMC မှာပါဝင်မှုမရှိတဲ့အတွက်အခက်အခဲရှိနေတယ်လို့နိုင်အောင်မငေးကပြောပါတယ်
။ဒီနေရာမှာ JMC မရှိတော့ကျွန်တော်တတ်တည်တုံးနေရကလည်းဟိုကရင်ပြည်နယ်မှာရှိကြတယ်။ကျွန်တော်တို့တတ်နေရနဲ့ပြဿနာဖြစ်တဲ့အခါကျရင်ဒါပြစ်ဆိုမှုဖြစ်တာပေါ့အခက်အခဲဖြစ်စေတယ်။ဒီကရင်ပြည်နယ်နဲ့တရင်းတိုင်းတိုင်းမှာ JMC ရှိတဲ့တို့ကျွန်တော်တို့ကိုတောင်းဆိုတင်ကြတယ်တမတ်ကုတဲ့တီဒီတမတော်ပိုင်းကကျွန်တော်တို့ကုမပြုသေးဘူ
းပြည်တော်စုအစ်စ်နဲ့တိုင်းနယ်ပြည်နယ်အစ်စ်တွေမှာပြည်ခတိုက်ကဲမှုပူးတွဲဆောက်ကြည့်ရေးကော်မတီ GMC မှာပါဝင်နိုင်ဖို့ဆက်လက်တင်ပြသွားမယ်လို့လည်းမုံမြင့်တဲ့ပါတီဘက်ကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းထောက်နိုင်ကွင်ရဲ့သတင်းပြဖို့ချက်ကိုနားဆင်ခဲ့ရတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ချက်ဆောင်းပါးတွေကိုမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကဘလောက်တောင်ရေးပါလဲဆိုတဲ့အကြောင်းစင်နဲ့ Andrew Nathanson ရေးသားထားတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါလိမ့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကျမ်းကြောင့်တည်တာတဲ့ပြောင်းလဲမှုဖြစ်လာနိုင်ခြင်းနည်းပေမဲ့ NLD အစိုးရစစ်တပ်နဲ့တိုင်းသားပါတီတွေကြားမှာရှိထားတဲ့ဆက်ဆက်ရေးပုံမှာအများစွာတက်ရောက်နိုင်တယ်လို့ဆိုပါတယ်လွှတ်တော်ထဲမှာစစ်တပ်ရဲ့နေရာ25ရာခိုင်နှုန်းယူထားတာကိုရှော့ချဖို့နိုင်ငံသားနဲ့လက်ထပ်ထားရင်ဒါမှမဟုတ်သားသမီးဖြစ်သူတွေကတခြားနိုင်ငံသားခံယူထားရင်သမရဖြစ်ခွင့်မရှိဆိုတဲ့အချက်ကိုပြင်ဆင်ဖို့တမရကာကွယ်ဦးစီးချုပ်လက်အောက်မှာမဟုတ်ဘဲနဲ့သမရရဲ့အာဏာအောက်မှာစစ်တပ်ကိုထားဖို့မြန်မာနိုင်ငံအလံကိုပြင်ဖို့စတဲ့အချက်တွေကိုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ဥပဒေကြမ်းမှာထည့်သွင်းထားတာဖြစ်ပါတယ်။ဒီလိုပြင်ဆင်ချက်တွေထဲမှာတိုင်းသားတွေရဲ့အရေးမပါဘူးဆိုပြီးတော့တိုင်းသားပါတီတွေကဝေဖန်နေကြတာဖြစ်ပါတယ်။NLD အစိုးရနဲ့တိုင်းသားပါတီတွေကြားမှာဆက်ဆံရေးကတောက်ကဆက်ဖြစ်တဲ့အခြေအနေမှာစစ်တပ်အတွက်ကောင်းကျိုးဖြစ်တဲ့ဆိုပြီးတော့လည်းရည်သားထားတာပါအကယ်၍ NLD ဘက်ကအလျှော့ပေးပြီးတော့တိုင်းသားပါတီတွေကိုအာဏာညှပေးလိုက်ရင် NLD ရဲ့အာဏာရော့သွားမှာဖြစ်ပါတယ်အကယ်၍တိုင်းသားပါတီရဲ့သဘောထားကို NLD ဘက်ကမလိုက်ရောရင်လည်းတိုင်းသားပါတီတွေဘက်ကစိတ်ပြတ်ပြီးတော့ NLD အစားတခြားဒေသတွင်ပါတီလေးတွေကိုပဲမဲပေးလိုက်လို့ရှိရင်ရွေးကောက်ပွဲမှာ NLD ဘက်အားပေးသူတွေနည်းသွားမယ်လို့ထောက်ပြထားတာပါအခြေခံဥပဒေပြင်ဆင်မှုဟာမြန်မာဥပဒေတွေကိုတော့ထိရောက်စွာတည်ရောက်နိုင်မှာမဟုတ်ဘူးဆိုပေမဲ့လည်း NLD စစ်တပ်နဲ့တိုင်းသားပါတီတွေကြားကဆက်ဆံရေးပေါ်မှာတော့တည်ရောက်မှုများစွာရှိနေတယ်လို့យေတာထားတာကိုဖတ်ရပါတယ်ရှင်။ရုံးမဘယ်ရဲ့ရှယ်ယာ20ရာခိုင်နှုန်းကိုဝယ်မဲ့ GIC ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါကိုတော့ straighttimes.com မှာဖတ်ရပါတယ်။စင်ကာပူအခြေစိုက်စီးပွားရေးကုမ္ပဏီ GIC နဲ့နော်ဝေနိုင်ငံ Norfund ကုမ္ပဏီတို့က American Dollar 88တန်းကျော်တန်မိုးနဲ့ညီမျှတဲ့ရုံးမဘဏ်ရဲ့ရှယ်ယာ30ရာခိုင်နှုန်းကိုဝယ်ယူဖို့စီစဉ်နေတဲ့အကြောင်း Bloomberg သတင်းဌာနကကိုးကားဖော်ပြထားပါတယ်။ GIC ကပြီးခဲ့တဲ့နှစ်ကလည်း RBC ကျောင်းရဲ့ရှယ်ယာဒေါ်လာ360ကိုဝယ်ယူခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်ပကြောင့်အနောက်နိုင်ငံတွေကမြန်မာနိုင်ငံထဲမှာယင်းနှုံနံဖို့တွန်းဆုံနေကြမှာပဲ။အာရှကုမ္ပဏီတွေကတော့မြန်မာမှာအလူအရက်ယင်းနှုံနံနေကြတာကိုထောက်ပြထားပါတယ်။တနစ်ကို900ခိုင်နှုန်းနဲ့စီးပွားရေးတိုးတက်မှုလှည့်မြန်နေတဲ့မြန်မာနိုင်ငံဟာအာရှမှာစီးပွားရေးတိုးတက်မှုအများဆုံးနိုင်ငံတစ်ခုဖြစ်နေပါလေ။ဒါကြောင့်လေဂျပန်၊စင်ကာပူနိုင်ငံတွေကမြန်မာဘက်ကိုချဲ့ထွင်မှုစဉ်းစားလာကြတာလို့ဆိုရတယ်။ထိုင်းချီဆိုင်ကက်စီကွန်ဘဏ်ကလည်းအေယာဝတီတောင်တူလေသမားဖွံ့ဖြိုးရေးဘဏ်မှာရှယ်ယာ35ရာခိုင်နှုန်းဝင်ထားတာဖြစ်ပါတယ်။ဘန်စနစ်လျှက်စစ်တအားပေးအိမ်ချမ်းမြေ KFC လိုအမြင်ရစားတောက်ဆိုင်တွေစားရတွေကိုရိုးမကုမ္ပဏီကလုတ်ကင်နေရပါတယ်လီနောနဲ့ပူးပေါင်းပြီးတော့လဲမိုဘိုင်းဖုန်းကနေတဆင့်ငွေလဲနိုင်တဲ့ Wave Money စနစ်ကိုလဲရိုးမကလုတ်ကင်နေရဖြစ်တဲ့ကြောင်းយីတာထားတာကိုဖတ်ရပါတယ်ရှင
်ကမ္ဘာမီဒီယာတွေကမြန်မာသတင်းတချို့ကိုမတ်အီတန်စင်ကကောက်နှုတ်တင်ပြပေးခဲ့တာပါမကြာခင်ထုတ်လို့မဲ့ဒုတိယနိုင်ငံဝက်စာစီစဉ်တွေကို light meter 32 40 48တို့အပြင် light meter 190 kHz 1905ကနေလဲတိုးချဲ့နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ခါစနေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုတ္တဆောင်လေး American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ်
။ဒါဆိုငါပြောမဟုတ်ဘူး။ရေပေါ်တွေပဲစားတယ်။တက်ကလို့စားရင်ငါပေါ့ဗျာ။ Size အားဖြင့်ပေါ့အရင်အားဖြင့်ဆိုတာဒီအရိုးမျိုးကိုယူထားလိုက်ကြတော့လည်းကျန်တဲ့ငါပြေးလေးတွေဒီလိုခက်ခဲရှိရပါတော့
ဒီမှာနိုင်ငံမှာ၅မျိုးမတုံရေဘာတွေဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတဲ့ပတ်သက်ပြီးစိန့်လန်းအမိမီအဖွဲ့ကဦးဝင်းမျိုးသူနဲ့ဆက်သွယ်မိန့်မှန်းချက်ကိုမကြခင်နှာစင်ရပါမယ်ဒီလိုအစီအစဉ်တွေကအရင်ဆုံးအမျိုးသမီးကဏ္ဍကိုနှာစင်ကြအောင်ပါမြန်မာနိုင်ငံကအိမ်တွင်အကြမ်းဖက်မှုတွေကိုအစိုးဆုံးတန်ခိုင်းရတာဘယ်သူတွေပါလဲအဲ့ဒီတန်တရားစုကနေဘယ်လိုယုံထွက်နိုင်မလဲဆိုတာကို2015-2016 ခုနှစ်ကကျမရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုအခြေခံပြီးဒေါ်လာလတန်ကစူးစီးတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါမယ်ခင်ဗျာ
Domestic violence to Korea. In the jump and muha, a chigan look when you go chop out your yelpy, a mute midway, clear winnie, look a poor seed widway, jamaye, boa nita mune, see why you dwe, tigai, see it, look. Natown sangane, natown such how coon it dwe. Yamanangan jamayne, agza sanya, winji tanaga, topianet, seeing kanzama, popia tabari.အင်ဝင်းချမ်းပမှုနဲ့ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမြို့သမီးပေါင်း4563ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုတိလျောက်စောကားမှုလိင်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါတယ်ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စောကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြာမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြာမှာတော့တစ်ချိန်ကခင်မွန်းတဲ့ရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ42ရာခိုင်နှုန်းရှိပြီးအိမ်တော်ရှိအမျိုးသမီးတွေကြာမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အိမ်တော်ရှိမတွေကြာနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအိမ်တော်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြီးချွတ်တယ်လီပိုနှိမ့်ဆက်ခံရလီဖြစ်ပါတယ်။ဒါအပြင်ဇနီးတဲ့ကိုနှိမ့်ဆက်ညှဉ်းပန်းရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေတဲ့ဇနီးပေါ်ထိမ့်ချုပ်မှုပိုကြီးလီပိုနှိမ့်ဆက်မှုနှုံများလီပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အိမ်တော်ရှိမျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေးသာသမီရေးလူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးတည်ခံတာနားလေခွင့်လို့ပေးကြတာတွေရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။ဒီခိုင်တိုင်းရင်သူမှတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာ ဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။တားတုံးရောက်မိခင်ဖြစ်သူမတ်နွယ်ဦးအနေနဲ့အိမ်တွင်အကျန်းဖက်ခံရသူဖြစ်ပေမဲ့လို့လေဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တယ်ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်။
ဒီနိုင်ငံရောက်ပြီးမှာပဲဒီမိသားစုရေးစိတ်ပွဲမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။ဒီလိုရဲ့အချမ်းဖတ်မှုထဲမှာကျွန်မကလေးတွေကိုမကြည့်စေချင်ဘူး။အချမ်းဖတ်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုသိသိကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျွန်မကိုယ်ကိုမေးတာပေါ့နော်။ကျွန်မကဒီကလေးတွေသုံးယောက်နဲ့ ဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်ဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ကျွန်မအဲ့ခက်ခဲတဲ့အချိန်မှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တနေ့နဲ့နောက်ပိုင်းမှာတော့ခုကတော့ပါကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ကျွန်မရေဆုံးဖြတ်ချက် ခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြရပါတော့ဒီအိမ်တွင်းရဲ့အကြံဖက်မှုဒီတန်တရားနေလွမြောက်အောင်ကျုပ်ပိုင်ရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမဆိုရင်ငယ်ငယ်လေးကပဲကျမတို့ရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဘာလုပ်နေလဲဆိုတော့လောလောဆယ်ကိုလေးရက်ကန်ရက်နေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှာဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှာရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရဒလက်ကိုလေထိမ့်သိစေရှင်နေဘယ်နေရာပဲရောက်ပေါ့နော်အခုရက်ကန်လေးရက်နေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်တော်တော်များများသိပါတယ
်အခုလိုပေါ့နော် Weaving Through Change ကဒီပရမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းညီတောင်မြောက်ပြီးနေရာကနေပရမတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံရေးနဲ့တယောက်တယောက်ကာကွယ်သွားမယ်ကုညီသွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign နေလို့နေပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့သူကရှင့်တယ်တနည်းတော့ပြောပြလေအဖိုင်ဝင်ပါပြောမလဲကျွန်မပြောချင်တာကကျွန်မအတွက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျွန်ပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အဖိုင်ဝင်တစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့အတွက်ပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားသမီးကိုသားမယာကိုသူကိုသမီးကိုညီမကိုအဆန်ဝင်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့အတွက်ကဒါကိုပြောပြရတယ်ပဲဖြစ်ပါတယ
်ဓာတူပဲပေါ့နော်မနှွေဦးတို့မျိုးအိမ်တွင်းချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘယ်လိုအကောင်းဆုံးအကြံပေးချင်ပါလဲရှင
်အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်တဲ့ခိုင်မာဖို့နဲ့ကိုကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုအဆိုင်ကွင်းကိုကာကွယ်ဖို့တဲ့ကစိတ်ဓာတ်အရပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်များများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဂျီတွေအများကြီးကိုပေါင်းဆန်တော့စနေဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်ဓာတ်ရေးရာရဟာအရန်ကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်ဓာတ်ခိုင်မာဖို့လိုတယ်ဒီလေကျမဆက်ပြီးဝေချုံနေရမယ်ဒီအခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်၁ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်ကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်ပြဟာကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသားသမီးတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုနှိတ်ကသိရမယ်freedom ဆိုတဲ့ baby ကဘာလဲဆိုတော့နံပါတ်1သိရမယ်
။မနှွေဦးကသား3ယောက်ရှိတယ်ဆိုတော့ ခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက်
အာဟောက်ပါရန်ဒီဒီဟောက်ပြောပြမယ်ဆိုရင်လေကျမအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးဆိုတော့လည်းဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည့်လာတော့လေဟာကျမကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေလာတာကျမ၏အာနေရှင်တော့ဟုတ်ပါဘူးခမိုင်းအာနေရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့သားသမီးတွေဟိုချေပြီးသားသမီးတွေအောင်းမြင်လာတယ်ချင်းစားလာတယ်သူချင်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးကျမအရန်ကိုဝန်းစားတယ်ကျမပေါ့နော
်မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေဟာအလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော်
နဲ့ပါလေမရှိကလေးဟိုခက်ခဲကတော့ရှိမှာပဲပြဿနာမရှိတော့ဘူးအခုကအားလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲယုံကြည်ပါရဲ့ You can bend but never break me
cause it only serves to make me more determined.တော်လာလာတန်တင်ဆက်ပေးတဲ့အမျိုးသမီးကန္တာကိုပြန်လည်နားဆင်ကြရပါ။အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်းဖိတ်ခေါ်ချင်ပါတယ်ခင်ဗျ။
တော်ရရှင်များရှင်။နိုင်ငံရေးမှစစ်တပ်ရဲ့အခမ်းကဏ္ဍကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်အထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲ။စူရာတွေကို FUE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ FUE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်ဒီလိုင်းစီစဉ်ကကြိုဆိုပါရရှင
် VOA တိုက်ရိုက်ဒီလိုင်းစနေကစီတင်မှာပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပါလို့လည်းတခါတခဲဖိတ်ခေါ်ပါရစေ။အခုတော့ဒီတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်အစိုးရဝန်ထမ်းတွေမိဖွားခွင့်ရရှိရရှိကြပြီဖြစ်တဲ့အကြောင်းနဲ့အမေရိကန်နိုင်ငံအတွင်းကလူခဏဦးသာနေထိုင်တဲ့ယူကရိန်းနယ်ပယ်တွေရဲ့မြို့ကလေးအကြောင်းကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်း2.3%ကအများစုဟာကလေးမျိုးဖွားခြင်းဒါမှမဟုတ်ကလေးမျိုးစားဖို့အတွက်ခွင့်ရရှိ12ပတ်ရရှိတော့မှာဖြစ်ပါတယ်။ဘယ်တော့မှမရရှိဘူးတဲ့အခွင့်အရေးတရက်ကိုပထမဆုံးအနေနဲ့ဝန်ထမ်းတွေအခုလိုခွင့်ရရှိရမှာဖြစ်ပြီးလာမယ့်အောက်တိုဘာ1ရက်နေ့မှာဥပဒေစတင်အသက်ဝင်မှာပါ။ကမ္ဘာတဝန်းကနိုင်ငံတချို့မှာကလေးမျိုးဖွားခြင်းအတွက်လစာရရှိနိုင်မဲ့ခွင့်ရရှိပေးနေကြပေမယ့်လေအမေရိကမှာတော့အစိုးရဝန်ထမ်းတွေအပြင်တခြားဝန်ထမ်းတွေအားလုံးလည်းဒီလိုအခွင့်အရေးရဖို့တောင်းဆိုလှုပ်ရှားနေကြပါတယ်။မိသားစုဝင်တယောက်စတင်တိုးလာခြင်းဟာပျော်ရွှင်စရာအကောင်းဆုံးအချိန်တစ်ချိန်ဖြစ်ပေမဲ့ကလေးတယောက်ကိုပြုစုဖို့အတွက်အချိန်လုံးလုံးလောက်လောက်မရှိသလိုငွေကြေးလည်းရှိမနေရင်တော့အစိုးရကြောင်းကြားရမှာပါ။ဒါကြောင့်အဲ့လိုအချိန်မှာလစာလေးရတဲ့ခွင့်ရရှိရဖို့ဟာလိုအပ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။မူဝါဒရေးရဂျမ်ဘေးအဖွဲ့ New America က Vicky Shabo က
လစာလေးရနေတဲ့ခွင့်ရရှိကြောင်းကလေးစားရသူတွေအနေနဲ့အထောက်အကူဖြစ်စေပြီးတော့ကလေးနဲ့မိခင်တည်နှုံမှုညော့နေသွားတာအဖေဖြစ်သူလည်းမိသားစုကိုစောင့်ရှောက်ခွင့်ရပြီးတော့ဒါဟာကလေးတွေအတွက်အတူယူနိုင်စရာအခွင့်အလမ်းလည်းရစီပါတယ်။အဲ့ဒီထက်အရေးအကြီးဆုံးကတော့အလုံမလုံနိုင်တဲ့အချိန်မှာဝင်ငွေလည်းမထိခိုက်တာကြောင့်ဒီလိုမျိုးခွင့်ပေးတာဟာလူမှုအတိုင်းအဝိုင်းအတွက်အလွန်အထောက်အကူဖြစ်စေတယ်ဆိုပြီးတော့လေလာဆန်းစစ်ချက်တွေကဆိုပါတယ်
။လွန်ခဲ့တဲ့ဒီဇင်ဘာကအမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီမိုကရက်တစ်ရောရီပက်ဘလစ်ကန်ရောလိုလားနေတဲ့ဒီလစာလဲပေးတဲ့ခွင့်ရရှိပါဝင်တဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။
With more women working today than
ရင်ကလေးခုခါမှာဆိုရင်လုပ်ငန်းဝင်တွေမှာအမျိုးသမီးတွေပုံများလာတဲ့အချိန်မှာပဲကာလကြာမြင့်စွာကလှုပ်ဖို့လိုနေတဲ့တမိုင်းဝင်အခွင့်အရေးတရားကိုအရယူလိုက်နိုင်ပါပြီအခုချိန်ဟာလစာလေးရတဲ့ခွင့်ရရှိပေးဖို့နဲ့အခုလိုမျိုးခွင့်ရေးတွေဖန်တီးပြဖို့အချိန်လည်းဖြစ်ပါတယ်
ကမ္ဘာတဝန်းကနိုင်ငံ40လောက်မှာမိသားစုအခက်အခဲဖြစ်ချိန်ဆိုရင်လစာလေးရတဲ့ခွင့်ရရှိကိုအစိုးရတွေကပေးထားတယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ကဆိုရတယ်။အမေရိကမှာတော့မြို့တော် Washington DC နဲ့တခြားပြည်နယ်8ခုမှာမိသားစုဒါမှမဟုတ်ကျန်းမာရေးကြောင့်အလုံးမလုံးနှံချိန်မှာဝန်ထမ်းတွေအနေနဲ့အလုတ်ကနေလစာငွေရရှိနိုင်အောင်ဆောင်ရွက်နေကြပါတယ်။ရှာဘူးက
These are funded by small payroll contributions that are mandatory.
အလုတ်ရှင်ကလည်းထည့်ဝင်တယ်လို့အလုတ်သမားတွေရဲ့ဝင်ငွေတွေကလည်းအချိုးကျပုံမှန်ဖြတ်တောက်ပြီးတော့စုဆောင်းပေးတာပါ။သူတို့ကလေးမွေးပွားချိန်မိသားစုဝင်တယောက်ယောက်ဒါမှမဟုတ်ကိုကိုယ်တိုင်အလုတ်မလုပ်နိုင်ချိန်မှာအလုတ်ကနေအချိန်အတိုင်းတာတစ်ခုအထိဝင်ငွေထောက်ပံ့ပေးနိုင်အောင်ပါ
။အခုလိုအခြေအနေမျိုးအမေရိကန်တဝမ်းမှာဖြစ်လာအောင်ပါအလုတ်သမားအရေးလှုပ်ရှားသူတွေကစီးအောင်ဆော်ဩနေကြပါတယ်။ဒါပေမဲ့လည်းလုပ်ငန်းရှင်အသေးစားလေးတွေအနေနဲ့အဲ့လိုအခြေအနေမျိုးဖန်တီးပေးဖို့ကတော့ခက်ခဲလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါတယ်။ Heritage Foundation ကသူတွေသည် Rachel Grizzler က
It's harder when you're a small business that maybe has
အလုပ်သမား3နှစ်ယောက်ပဲရှိတဲ့လုပ်ငန်းရှင်တွေအတွက်တော့မလွယ်ပါဘူး။အလုပ်မလုပ်နိုင်သူကိုထောက်ပံ့ဖို့အပြင်လူစားထိုးဖို့လည်းတကယ့်ကိုခက်ပါလိမ့်မယ်။
တနိုင်ငံလုံးကဝန်ထမ်းလုပ်သားတွေအနေနဲ့ကျန်းမာရေးကြောင့်လစာလေးရတဲ့ခွင့်ရရှိမရနိုင်သေးပေမဲ့လည်းအစိုးရဝန်ထမ်းအများစုမှာတော့ဒီခွင့်ရေးကိုလာမယ့်အောက်တိုဘာ1ရက်နေ့ကစတင်ပြီးတော့ရရှိမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမြောက်ဒကိုရာပြည်နယ်က KF ဆိုတဲ့မြို့ကလေးကိုလွန်ခဲ့တဲ့နှစ်တရာကျော်လုံးကယူကရိန်းနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်ခဲ့သူတွေတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တွေကဒီမြို့ကလေးဟာစီကားလှပေမဲ့အခုခါမှာတော့လူစေကနန်းအောက်တာနေထိုင်ကြတော့တာပါ။လွန်ခဲ့တဲ့နှစ်50လောက်တုန်းကနွေရာသီဆိုရင်အဖွားနေထိုင်ရမျိုးလေးကိုအလေလာလေးရှိတဲ့ Divine Henriksen က
Small town community that everybody knew everybody
and manager တဲ့လူနည်းနည်းလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ်
။ Antonet Christina Vogovir ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် KF နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို KF လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။ KF မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတစ်လျှောက်လုံးဒီမျိုးမှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာယူကရိန်းတွေနာမည်ဖြစ်နေတာကလွဲလို့သူဘိုးဘွားအစဉ်ဆက်ဒီမျိုးကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူ
း My mom is a Russian I mean a German and
အမေကဂျာမန်မှာအဖေကရုရှားလားယူကရိန်းလားတခုခုဖြစ်ပါလိမ့်မယ
်လွန်ခဲ့တဲ့နှစ်50လောက်တုန်းကတော့ KF မှာလူပေါင်း300လောက်နေထိုင်ကြပါတယ်တချို့တွေကလည်းရုရှား Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ် KF မှာနေထိုင်သူ Richard Helm က
My father came from Germany
အဖေကဂျာမနီကပါသူ့အဖေကရုရှားအိုဒက်ဆာကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်1905မှာမီနီယာတချို့သူရခဲ့ပါတယ
် KF မှာနေထိုင်သူအများစုဟာစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖခင်ကျောင်း Church တွေလည်းရှိတယ်လို့ကျောင်းနှစ်ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးယင်းနှွေဆက်ကောင်းမြေတားဟာ KF မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး Tank Town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးငွေဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာသင်တဲ့ကျောင်းလေးပြေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလဲတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပါ
အခုခါမှာတော့လွန်ခဲ့တဲ့နှစ်တရာမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ။နယူးယောက်မြို့က DJ သမားတဦးဟာရဲဝတ်စုံဝေထားပါတယ်။ဒါပေမဲ့လည်းဒါဟာပါတီတွေမှာဝတ်ဆင်လေးရှိတဲ့ဝတ်စုံမျိုးတော့မဟုတ်ပါဘူး။တကယ်ရဲဝတ်နဲ့တဦးက DJ သမားဖြစ်နေတာပါ။DJ ကိုအပျော်သဘောနဲ့စခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့တကယ့်ကိုအလေးနဲ့လိုက်စားပစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိအကူရော့ကသူ့အတွေ့အကြုံကိုပြောပြပါရယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ွက်အတွင်လူလူနဲ့ထိတွေ့ဆက်ဆံရမှာ DJ ကိုဂျားကန်ပေါင်ကူအဖြစ်လဲအသုံးချနိုင်ခဲ့ပါတယ်
My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေသိမ်းထားတဲ့စင်မော်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့ဘူးတဲ့ hip hop တချင်းတွေအတိုင်းလိုက်ဆိုကြည့်ပါတယ
်ရေထဲမှာ9နှစ်ကြာစစ်မှုထမ်းချိန်နဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာချိန်နေအထိတိုင်အောင် Roach ဟာဂီတကိုဆွဲလန်းနှစ်ချိုက်လာခဲ့တာပါအဲ့ဒီနောက်ရဲဝန်တန်းတွေနဲ့ရက်ကွနီလူလူအကြပေါင်ကူဆက်ဆံမှုအနေနဲ့ Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Brooks ပါဝင်ရှင်ပြိုင်ခဲ့ပါတယ်
It was an event where the cops couldn't really win the battle but they would get a chance.
ဒီလိုပွဲမျိုးမှာရဲတွေဘက်ကမနိုင်နိုင်ပါဘူး။ဒါပေမဲ့လည်းကိုယ်အစွမ်းစကိုတော့ပြနိုင်တာပေါ့လေ။အဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ်
။ Rocha သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။ Online လူမှုကွန်ရက်အကောင့်ထဲက message ရှင်းနေမှာတော့လှုပ်ဖို့ကြိုင်ပဲ့ရဲဝန်ထမ်းတွေပါဝင်တယ်လို့သူ့ရဲ့ဂီတာကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှိနေကြပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးတဲ့ဒီတစ်ပတ်သုတ္တဆောင်လင် American တခွင်ကိုနားဆင်ခဲ့ရတာပါ။အခုတော့ Documentary သက် Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဒီပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ။
မနက်ငယ်မှာငါးမျိုးမပြုံးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြေချောင်းအင်းအိုင်နဲ့ရေကန်တွေမှာအစိုးရကငါးမျိုးတွေကိုထည့်ပေးတာမလုပ်သင့်ဘူးလို့စိန်လန်းအမိမြေဖွဲ့ကမြင်ပါတယ်။ဘာကြောင့်လဲ။မွန်ပြည်နယ်ရေးမျိုးကရှေးဟောင်းကျုံတော်ကြီးကမှာငါးတွေအစုလိုက်ပြုံလိုက်တေဆုံးရတာကိုတွားရောက်ပြီးစူးစမ်းရကနေမြမတလိငါးလွှတ်တာအပြင်အစိုးရကပါငါးတွေကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူပါအ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့ဒါလူတွေကန်တဲ့အတွက်စားတော့တဲ့အတွက်ငါးတွေကုန်ပြီပေါ့မျိုးတုံးပြီအဲ့တော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခက်တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငကြင်းလိုမျိုးတွေထည့်ကြတာပေါ့ဗျာအမေဆောင်ရဲ့ကျင်းစွာသူ့ရဲ့သဘောကတော့သားစားငါမျိုးမဟုတ်ဘူးရေပေါ်တွေပဲစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားတယ်ငါပေါ့ဗျာအဲသူကလို့သူကတော့လေဒီကောင်ကြီးကငါတွေကကြီးတဲ့ကြတဲ့တော့သူ့ရဲ့ size အားဖြင့်ပေါ့အရွယ်အားဖြင့်သူကဒီကတော်များများကိုယူထားလိုက်တယ်ဆိုတော့ကျန်တဲ့ငါမျိုးလေးတွေဒီလိုခက်ခဲရှိရပေါ့နောက်တစ်ခုကအဲ့ဒီလိုက်တဲ့ငါလိုက်အောင်ဘယ်လောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
ကန်တဲ့မှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးတွေနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသပ်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်။အစိုးရရဲ့ငါးမျိုးမတုံအောင်ငါးထည့်ပြီးတဲ့အထက်မှာအင်းလေးကံလိုကဘာတလွားစောင့်ရှောက်ဖို့စည်းဝင်တဲ့ကုန်းတွင်းရေချိုကံမှာထည့်တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကတော့ကံထဲမှာမဟုတ်ဘူးသူကပြောလို့မြေတီချောင်းတယ်လည်းလိုက်လို့နေရတယ်လေ။ဆိုတော့အဲ့တော့အင်းလေးကံဆိုတဲ့ကတော့ဒီလိုတည်းအင်္ဂလိပ်မှာထည့်တာတော့ကျွန်တော်တို့ပြင်းပြန်ကန့်ကွက်တယ်ပေါ့နော်အင်္ဂလိပ်မှာလည်းရစားငကြင်းတွေထည့်တယ်ဆိုတော့အဲ့မှာရှိနေတာဒေတာ၅မျိုးကြီးရှိတယ်ဆိုတော့လို့အင်္ဂလိပ်စာရင်၅ပေါ့နော်၅တိလို့ရှိတယ်ဆိုတော့သူတို့ရဲ့အရွယ်စားဖြင့်ဒါ speed competition ပေါ့နေရာရှင်တဲ့အားဖြစ်တဲ့အတွက်ဒီ၅မျိုးကြီးရိုးသွားကန်နေမှာပေါ့နော်မထည့်ဘူးကသဘာဝနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူး
မြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးဒေတာတစ်ခုဖြစ်နေရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေချိုးငါးနဲ့လိမ့်နဲ့ဖြန်းတွေအပါအဝင်ကုန်းနေရေနဲ့တရော43မျိုးနေထိုင်ချက်စားတယ်လို့တစ်ခွနဲ့ဆေးဘက်ဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းစောင့်ရှောက်ကြဖို့လိုအပ်ပါတယ်ဒါကြောင့်ဒီလိုကံတွေရဲ့ဂေဟစနစ်ဟာအသက်ထက်ထည့်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုစမ်းစစ်ဖို့လိုပါတယ
်။တို့အရုံးလည်းဒါသူတို့အနေနဲ့ဒီမှာကျက်တဲ့ခုတွေပဲကြရတယ်။အဲ့တော့တစ်ခါကပြန်စဉ်းစားကြည့်တော့လေအဲ့လိုငါးကံနေငါးထည့်တဲ့အတွက်ဘယ်လောက်ဒီငါးကြီးပွားလာလဲဆိုတာကျွန်တော်တို့မှဟိုခိုင်ခိုင်မာမာသိပ္ပံကြီးလာထားတဲ့ဆိုတာပြောတယ်အထောက်အထားအရှိဘူးပေါ့ဒီလိုထိုက်ထည့်ပေးတဲ့အတွက်အလားငါးရီသွားတယ်ဒီကစာသက်ဒီခါကို၆ခုပြည့်တယ်ဆိုတော့ကျွန်တော်မတွေ့ဘူးပေါ့အဲ့လိုလုပ်တဲ့နိုင်ငံလဲကြောင်မှာရှားပါတယ်ရှိတော့ရှိတယ်ရှားတယ်ပေါ့နော် Certificate finding ဒီလိုမျိုးချစ်ပြချဲ့နေတဲ့အတွက်ငါးရီသွားတယ်ဆိုတော့ evidence မရှိတော့ဒါကြီးကဖြုံးနေကြလို့များရောဖြစ်နေလားပေါ့ဘလို့အပ်တဲ့နေရာမှာဒါကြီးကသွားငါးရီရရှိနေဆိုတော့ဘလို့ဒီကစနစ်ကိုလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုတော့ဒီကြက်ကြက်ပြန် review လုပ်တဲ့နေဒါဘလို့ app နဲ့ movie ကုန်ပြီလားဒါဘလို့လားဆိုတော့ဘလို့လားဆိုတော့ချက်လားချက်လားဒါလုပ်တဲ့နေတော့ကျွန်တော်က
ဆော့လုံးဝတိုင်းလောက်တာမကောင်းဘူးလို့ပြောဖို့ကတော့ကျွန်တော်တို့ကလည်းထောက်ထားပြောတော့မရှိသေးဘူးပေါ့เนาะဒါတော့အခုလိုမျိုးကြံနေဖြစ်လာတဲ့တည်းကစဉ်းစားပြန်ဖြစ်နိုင်တဲ့ project ပေါ့ဒီလိုပေါ့ဖြစ်နိုင်ရေးဆက်တယ်လို့ရှိရဲဆိုတဲ့ဟာကိုထောက်ထားတခုနဲ့တော့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုစိတ်ဝင်စားတယ်တန်ဖိုးကိုပြန်သုံးသပ်တင်ပါတယ် policy message တော့ပေးနေတာပေါ့
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းထိကြိုက်တာမျိုးရောဆရာမြင်လားဆရာအင်းအင်းလေးပဲမှာ
အဓိကကတော့ဆောပြောရဲသဘောင်းကြီးရဲ့ပြဿနာကဒီမှာရှိနေတဲ့မျိုးတစ်မျိုးဟိုသူပျက်စီးသွားမှာဆိုတော့ motivate factor လေအချက်ပေါင်းမြောင်များတာပေါ့ဗျာဒီအချက်သေးကြောင့်တော့လည်းမဟုတ်ဘူးအဲ့တော့ဘာဖြစ်လဲဆိုတော့သိပ္ပံပညာရှင်ကြီးတားတဲ့မှာအရင်ကွာဆရာဖြစ်တယ်ပေါ့ဥပမာဗျာလူတယောက်ကျွန်တော်တို့ဆောပြောလို့ဟိုချောင်းဆိုးတယ်တွေးပါတယ်အာဒီလိုအားစိတ်လေးတောင်းလို့ဖြစ်တယ်လို့ငြင်းပဲချိုးကြလည်းအဲ့ရတဲ့လူတွေအောင်ငြင်းပဲဆိုတော့တစ်ခုကြောင့်တော့လည်းဖြစ်နေတယ်ပဲဒါကြောင့်ကျွန်တော်ဆိုလိုက်တဲ့ချောင်းဟာဆောကျွန်တော်စိတ်တောင်းလို့လားအပြင်မှာလေးငင်းရလို့လားဆိုတဲ့ဟာကိုပြောကြတယ်အဲ့တော့ခက်တယ်လေအဲ့ဒီမှာတင်တစ်ဖက်တစ်ဖက်ပဲဒီညာဝိုင်းဆိုင်ရာတွေအားဆိုတော့နင်းပွားကြတာတွေအဲ့ဒါတွေနောက်ထပ်ပြောနေတယ်ဘူဝါဒဝိုင်းဆိုင်ရာစီးကြတော့မလုံနိုင်တာတွေဖြစ်တယ်အဲ့တော့ဒီဘူဝါဒနဲ့ဆက်နေတဲ့ဒီပညာရှင်တွေချက်လက်တာပညာရှင်တွေကြားထဲမှာဒါကိုနားလည်မှုရှိနေလို့ဘူဝါလိုအပ်နေရတော့အမှန်ပဲတော့နောက်ကငါသတိပြမအထီကိုအကြာကြီးကိုတွားပြီးတော့เนาะကျွန်တော်တို့လိုသိပ္ပံသူတွေနားတွေသိပြီးတော့ကိုယ်ကြီးပြန်လဲသိသေးတယ်ရှိဘူးအဲ့တော့ဒီဘူဝါလာချမှတ်တဲ့လူတွေရဲ့နောက်ကပါတဲ့ပညာရှင်တွေကြားထဲမှာဒီသဘောတရားကိုနားလည်ပြီးပူပေါင်းဆောင်ရွက်တယ်သိရကြည့်ရအဲ့တော့ကျွန်တော်တို့ကအင်္ဂလိပ်မှာဆောင်းပြောလို့ရှင်းနိုင်ရေပြောတဲ့ခါကျတော့ဆောင်းပြောရင်ကလူကဲဒေတာငါးမျိုးတွေပြုံးပြီးသွားပြီပြုံးပြီးသွားတဲ့ခါကျတော့ကျင်းနေတယ်ဆိုတော့အဲ့ချင်းနေတဲ့ငါးတန်းလို့လားဒေတာဆက်ကြလောက်ကြပါယူဆိုကေးရှင်းပေါ့ဆိုတော့ကြံကြလာတယ်ကြံထဲမှာနိုင်ထိုးယူနေတိတ်ညာလာတယ်ဒါကြောင့်လည်းဖြစ်နေအကုန်လုံးဘာဒီဖက်ဆက်ကြလို့ပဲကျွန်တော်တို့ကတော့ယူဆတယ်ပေါ့နော်ဒါကြောင့်မလို့သူတစ်ဖြစ်ရတော့ခုလိုမျိုးအင်္ဂလိပ်လိုဒီဝါပြုတ်တဲ့ထိတ်တဲ့နေရာမှာဒီအကင်မစပီးစီးပေါ့ alliance species လို့already လို့ you အမြဲတမ်းကြည့်လို့မချဲ့တယ်ဟောဗျာအဲ့ကျွန်တော်တို့ကတင်းတယ်ကန့်ကွက်တယ်ကန့်ကွက်တယ်ဘယ်တော့ဘယ်တော့တော်တော်မချဲ့တော့ဘူးဖြစ်ပါတယ်ဒီတော့ကတော့ချဲ့ရတယ်ဒီတော့လည်းချဲ့ရတော့ချဲ့တယ်အဲ့ဒါမှငါဒီဖောက်တဲ့ကင်ချပြီးတော့သူချဲ့တယ်လို့ဆိုတော့ဒီဒီလိုပြစ်ထားမဲ့နေရာတွေမှာမလုပ်ဖို့ပေါ့နော်ဒါလေးတွေပဲကျွန်တော်တို့ဆွေးနွေးဖို့လိုပါတယ
်ဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်နော
်။ Talking with the season ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါ။အခုမှတစ်ပိုင်းထုတ်လွှင့်ပေးခဲ့တဲ့ဒီနေ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုက်ဒိုမီတာ၂၀၊လိုက်ဒိုမီတာ၂၅၊လိုက်ဒိုမီတာ38တို့ကနေပြန်လည်နားဆင်နိုင်ပါရခင်ဗျာ။ဂူရောစနေနေ့မနေ့ခင်တဲ့အချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကတ်တတ်တဲ့နိုင်ငံတွေကိုတောက်ချာနေကတရားဝင်ကြီးညာလိုက်ပါတယ်သမ္မတအီမီရောကထုတ်ပြန်တဲ့ကြီးညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကတ်တတ်ခံရတဲ့ခုနှစ်နိုင်ငံစီးရင်ကိုဖော်ပြထားတာမှာအီရန်လစ်ဗျာမြောက်ကိုရီးယားဆီးရီးယားဗင်နီဇွဲလားယီမင်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်မြန်မာအီရီထရီးယားကီဂစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကတော့လူတချို့အတွက်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာအမီဂရန့်ဗီဇာထုတ်ပေးတာကိုကန့်သတ်လိုက်တယ်လို့ဆိုပါတယ်ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကိုတော့ဗီဇာလော်ထရီလို့ခေါ်တဲ့ Green Card ကန်ဆာမဲတဲ့မှာပါဝင်ခွင့်ကိုကန့်သတ်ပေးပြီးလဲကြောင်းဖော်ပြထားပါတယ်အဲ့လိုကန့်သတ်ခံရတာဘယ်လိုအမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူးတရုတ်ပြည်မှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံကအရေးပေါ်အခြေအနေဖြစ် WHO ကကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတုံ့ပြန်ဖြစ်တဲ့Delta American Airlines နဲ့ United Airlines တို့ကတရုတ်နိုင်ငံကိုပြန်တက်မှုတွေကိုရပ်ဆိုင်းထားမဲ့အကြောင်းတောက်ကြနေမှာကြီးညာလိုက်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်အောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုနှမှုအတွေ့တက်တည်တွေခေါ်ယူစစ်ဆေးမှုမပြုဖို့အထက်လွှတ်တော်ကတောက်ကြနေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါဟာဒီအမှုနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်တွန်ကအထောက်ထားအသစ်တွေထွက်လာတဲ့ကြားကပဲအခုလိုတက်တည်တွေထပ်မခေါ်ယူဖို့အစီအစဉ်ကို Republican အများစုကပယ်ဖျက်လိုက်တာဖြစ်ပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးကြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိနပ်အဗ်ဒရာမန်ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမတော်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို line number 19 19 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်ကျေးဇူးပါတောတရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.